မူဆယ်မြို့နီးတဝိုက်မှာကိုကန့်တက်အပါဝင်ပူပေါင်းတက်တွေနဲ့စစ်ကောင်စီတို့ရဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကိုပြောင်းရွှေ့သူများလာကြောင်းမူဆယ်ဒေသခံတွေက VOA ကိုပြောပါတယ်တိုက်ပွဲတွေကြောင့်မူဆယ်နယ်စပ်ဂိတ်ကိုတရုတ်ဘက်ကပိတ်တော့မယ်ဆိုတဲ့သတင်းတွေလည်းပြန့်နေပါတယ်ဒါပေမဲ့လက်တလောမှာတော့တရားဝင်နယ်စပ်ဖြတ်ကျော်သူအများအပြားရှိနေသေးကြောင်းဒေသခံတူက VOA ကိုပြောပါတယ
်ဒီကိစ္စကဒီနောက်ပိုင်းတွေကတူရဲ့ကျွန်တော်မပြောဘူးဒီနေ့ငယ်ငယ်နဲ့ဆောင်တယ်နည်းနည်းဖြစ်နေတာပါဗျဟိုဖြစ်ပြီးတော့တရားကတော့ဒီကတော့ပိတ်ပါလေအဲဒါကများလဲများလဲဝင်လို့ရတယ်ဗျဒီလိုဆောင်နေကြတယ်ဗျဒါဖြစ်နေကြတော့အဓိကကပြောလို့မရဘူးဗျအဲလိုဒီဖြစ်လာတဲ့ကြောပေါ်နေနေကြတော့ဆောင်နေကြတယ်ဒီဒေတာဆက်ကိုနောက်တစ်ရက်ဒီကနေလာပြီးတော့ဒီလိုမျိုးဒီရောက်ပြီးကတ္တကဉာဏ်ရောကတ္တကဉာဏ်ရောဒီလိုမျိုးဒီလိုမျိုးဒီရောက်ပြီးဆောင်ရည်ရောဒီလိုမျိုးဆောင်နေကြတ
ယ်တနှစ်သက်တမ်းရှိတဲ့တရုတ်နယ်စပ်ဖြတ်ကျော်ခွင့်ကမြန်မာငွေ360နီးပါးရှိနေပါတယ်အများစုကတော့တပတ်နေထိုင်ခွင့်ကတ်နဲ့နယ်စပ်ကိုဖြတ်ပြီးတရုတ်တထေးရဲ့အာမခံနဲ့စက်ရုံတွေမှာအလုပ်ဝင်လုပ်ကြတာပါရှမ်းမြောက်ကကုန်သွယ်လုပ်ငန်းရှင်တွေအပါအဝင်ရန်ကုန်အထည်ချုပ်ဆက်ယုံတွေကရောက်လာသူတွေလည်းရှိနေကြောင်းဒေသခံတို့ကပြောပါတယ်
။ဟိုမြေကြီးကနေတော့ရာချိုးဘိန်းမျိုးနဲ့ဒီလိုအတန်းအဆင်းရပါဖို့ခုလိုတော့ပြရအမိမာလည်းကိုဟုတ်။နာပုံတင်နဲ့ရှင်းစားပါလို့ရှိရတယ်တော့အင်းဒီရောက်လို့ရှိရင်ဟိုအလုပ်ပေးမှာပေါ့။ဟိုတစ်ခါကျလို့လည်းမတစ်ခါကျလို့ပြီးတော့မှတစ်ခါအမှတ်ကြီးကိုခေါ်သွားပေးမှာတော်လို့ရရှိပြီးတော့အလုပ်ကိုပြရမှာပေါ့နော်။
စစ်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းရဲ့စီးပွားရေးကျဆင်းနေတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာငွေတန်ဖိုးကလည်းကျလာတဲ့အတွက်မူဆယ်မှာမြန်မာငွေကိုလက်မခံတော့တာကြောင့်တရုတ်ယွမ်ငွေနဲ့အယောင်းဝယ်လုပ်နေကြပါတယ်။စစ်ကောင်စီရဲ့အာဘော်ဖြစ်တဲ့မြန်မာအလင်းသတင်းစာမှာတော့အခုနှစ်ဧပြီလနဲ့မေလအတွင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကနေအမေရိကန်ဒေါ်လာတန်400ရရှိတယ်လို့ဇွန်လထဲမှာဖော်ပြခဲ့ပါတယ်။ဒါကလည်းပြီးခဲ့တဲ့2023ခုနှစ်ကာလထက်ဒေါ်လာတန်း200ကျော်ယွန်းနေသွားတာလို့យေတာထားပါတယ်။မူဆယ်လွဲကျဲချင်းရွှေဟော်ကမ်ပိုက်တီကျိုင်းတုံနယ်စပ်ဂိတ်တွေကနေကုန်သွယ်ခဲ့တာဖြစ်ပြီးတော့မူဆယ်ကတော့ဒီထဲမှာကုန်သွယ်မှုတန်ဖိုးအများဆုံးဖြစ်တယ်လို့မြမအလင်းသတင်းစာကဖော်ပြထားပါတယ်ခင်ဗျ။